စီယံရဲ့ဒီလက်ရှိမြန်မာစစ်ကောင်စီနဲ့ဂျာမာတော်တော်လေးတင်းတင်းမာဖြစ်လာတယ်အထူးသဖြင့်အာဆီယံကလက်ရှိဒီစစ်ကောင်စီကြေးကဲကိုထိပ်သီးစည်းဝေးကိုမဖိတ်ဘူးနောက်တစ်ဖက်မှာလည်းစစ်ကောင်စီဘက်ကနေပြီးတော့ဒီအာဆီယံနဲ့ပတ်သက်လို့ထုတ်ပြန်တာတွေရှိပါတယ်အဓိကတော့အာဆီယံကဒီဆုံးဖြတ်ချက်ဟာ brain ကိုချိုးဖောက်တယ်ဆိုတဲ့အချက်ပေါ့နော်အဲ့တော့ကျွန်တော်အရင်ဆုံးမေးချင်တာကမြန်မာနိုင်ငံဟာဟိုအာဆီယံအတွက်အခက်အခဲဖြစ်နေလားအာဆီယံကိုယ်တိုင်ကမြန်မာနိုင်ငံအတွက်အခက်အခဲဖြစ်နေလားဒီအခြေအနေတွေဘယ်လိုသုံးသပ်မိလဲဗျ။
အခုလောလောဆယ်ကတော့မြန်မာနိုင်ငံကအာဆီယံအတွက်အခက်အခဲဖြစ်နေတယ်လို့ပြောရမှာပေါ့။ဘာကြောင့်လဲဆိုတော့သူ့ကိုကျွန်တော်တို့ဒီဖိတ်မယ်ဆိုလို့ရှိရင်တခြားတစ်ဖက်မှာကအမေရိကန်တို့လိုဥရောပသမဂ္ဂလိုတို့သူနဲ့ဟိုဟာပေါ့အစည်းအဝေးဒီမှာဟိုအတူတူတက်ရမယ်ဟိုအဖွဲ့နိုင်ငံတွေရှိတယ်လေအဲတချို့နိုင်ငံတွေကနာဆာကခေါင်းဆောင်ပါလို့ရှင်သူတို့မတက်ဘူးဆိုတာမျိုးဖိအားပေးတာမျိုးတွေရှိတယ်ရှိတော့အဲ့ဒီမှာသူတို့အနေနဲ့ကဆရာလဲယူဆုတ်လဲစူးဆိုတာမျိုးပေါ့အခုလိုမဖိတ်ဘူးမတက်ရဘူးလို့ဆုံးမြတ်လိုက်တဲ့အခါကျတော့လည်းဘယ်ရင်ချိုးဖောက်တယ်ဆိုတာမျိုးဖြစ်တော့သူတို့အတွက်ကတော့တော်တော်ကိုဒီဆုံးမြတ်ချက်ဟာခက်ချရတဲ့ဆုံးမြတ်ချက်လို့ကျွန်တော်တို့ပြောလို့ရပါတယ်ဗျ
မြန်မာစစ်ကောင်စီဘက်ကတော့လက်ရှိအာဆီယံဒီဆုံးဖြတ်ချက်ကိုသူတို့ကလက်မခံဘူးဒါဟာ brain ချိုးဖောက်တယ်ပြောတယ်ဒါပေမဲ့တစ်ဖက်မှာလည်းအာဆီယံနဲ့သူတို့ပူးပေါင်းဆောင်ရွက်သွားပါမယ်အထူးဖြစ်တော့အာဆီယံကဆုံးဖြတ်ထားတဲ့ဒီမြန်မာအရေးပေါ့နော်ဘုံဘောတူညီချက်၅ရက်ကိုသူတို့တတ်နိုင်လောက်ပူးပေါင်းဆောင်ရွက်မယ်ဆိုပြီးတော့နိုင်ငံကြီးဌာနကထုတ်ပြန်တာမျိုးလည်းရှိပါတယ်အဲ့တော့အခုအနေထားကနှစ်ဖက်တင်းတင်းမာမာဘက်မှာအာဆီယံဘက်ကပဲလျှော့လာမလားမြန်မာနိုင်ငံကပဲလျှော့လာမလားဥရဲ့ထွက်အမြင်ဘက်ကလျှော့မယ်လို့စဉ်းစားမိလဲဗျ။
အခုကတော့ဘက်ကမှလျှော့မယ်လို့ကျွန်တော်ကမထင်ဘူး။ဘာဖြစ်လို့လဲဆိုတော့အခုဒီနာဆာကထုတ်ပြန်ကြေညာချက်ထဲမှာအာဆီယံဆုံးဖြတ်ချက်အတူပါအပါပေါ့နော်မြန်မာနိုင်ငံမှာအပါအားလုံးဆုံးဖြတ်ထားတဲ့၅ချက်ကဒီသူတို့တန်းတန်းနဲ့မြပူပေါင်း၆ရက်မှာပါလို့တစ်ဖက်ကပြောပေမဲ့ဒီNUG တို့ဒီ PDF တို့ဒီ CRPH တို့ဒီဖွဲ့စည်းတွေနဲ့ပတ်သက်လို့ရှိရင်ဆွေးနွေးတွေ့ဆုံဆွေးနွေးတာလုံးမမဟုတ်ဘူးဆိုတဲ့ဟာလဲသူကထပ်ပြီးတော့ဟိုပါဘော့အတည်ပြုကြေညာထားတာရှိတယ်အတည်းကြတော့ ASEAN ကလိုလားတာကအဲ့ဒီအဖွဲ့စည်းတွေ NLD သို့မဟုတ်တော့ဆန်းစုကြည်တို့ပေါ့လေအဲ့ဒီအဖွဲ့စည်းအဲ့ဒီလူပုဂ္ဂိုလ်တွေအဲ့ဒီ NLD ပါတီနဲ့ဆွေးနွေးစေချင်တာဆွေးနွေးစေချင်တာဆိုတဲ့အခါကျတော့သူတို့ဒီဖြစ်စေခြင်းနဲ့ဟာကိုပူပေါင်းဆောင်ရွက်ပါမယ်ဒီဆုံးဖြတ်ချက်ကိုပူပေါင်းဆောင်ရွက်ပါမယ်ဆိုပေမဲ့ဒီဆုံးဖြတ်ချက်မှာချထားတဲ့ဟာကိုဟိုတစ်ဖက်နဲ့တစ်ဖက်နဲ့ကဟိုပါဗောဒီကျွန်တော်တို့အဓိပ္ပာယ်ဖွင့်တာကလွဲနေတယ်လို့ထင်တယ်အဲ့တော့သူတို့ကတော့ဒီလက်နက်ကိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတို့နောက်နိုင်ငံရေးပါတီတို့ခြားနိုင်ငံရေးပါတီတို့နဲ့ဆွေးနွေးမယ်ဆိုတဲ့ဟာကိုပဲသူတို့အတည်ပြုထားတယ်အဲ့ထက်မှာ NLD ပါမပါတော့မပြောတာဘူးပေါ့နော် NLD နဲ့တွဲဆုံဆွေးနွေးမယ်လို့ဆိုတာဆိုရင်လည်းဒေါက်ဆန်းစုကြည်တို့ခေါင်းဆောင်တွေကိုအခုလိုဥပဒေနဲ့ဥပဒေချိုးဖောက်တယ်ဆိုပြီးတော့ရေးယူထားတာကိုသူတို့လွတ်ပေးမလားတရားစွဲတာကိုရုပ်သိမ်းပေးမလားဒါလည်းမရှင်းလင်းဘူးပေါ့နော်တကယ်ကအဲ့ဒါတွေကိုအာဆီယံဖွဲ့ကဆိုလိုတာဖြစ်ပါတယ
်ဒီမတိုင်ခင်မှာအာဆီယံတို့အစည်းအဝေးမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုရိုင်တက်ပါတယ်တက်ပြီးတော့အာဆီယံသဘောတူညီချက်၅ချက်ဆိုပြီးချလိုက်တဲ့အထဲမှာအဲ့အစည်းအဝေးမှာသူကိုရိုင်လည်းရှိပါတယ်အဲ့တော့အာဆီယံဘက်ကတချို့ပြောနေတာကဒါကဗြိဉ်ကိစ္စမဟုတ်ဘူးအာဆီယံကချထားပြီးတဲ့ကိစ္စတွေသဘောတူထားတဲ့ကိစ္စတွေကိုမလိုက်နိုင်ဘူးမလုံနိုင်ဘူးဆိုတဲ့ကိစ္စဖြစ်တယ်ဆိုတဲ့ဟာမျိုးရှိပါတယ်ဒါပေမဲ့မြန်မာဘက်ကတုံ့ပြန်လာတော့ဒါတခြားနိုင်ငံမျိုးရဲ့ပြည်တွင်းရေးဆွတ်ဖက်တွေနောက်တစ်ခုကဟို consensus ပေါ့နော်ဒစိတူဝါနဲ့ဆုံးဖြတ်ချက်မဟုတ်ဘဲနဲ့တချို့နိုင်ငံရဲ့ဆုံးဖြတ်ချက်တက်တက်နဲ့မဲယူပြီးလုပ်တယ်ဆိုတဲ့ကိစ္စတွေက brain ချိုးဖောက်တယ်ဆိုပြီးတုံ့ပြန်လာမျိုးရှိပါတယ်ဟုတ်ဒီအတွက်အမြင်သိကြပါတယ်ဒါဟာတကယ်ပဲ brain ချိုးဖောက်တာဟုတ်မဟုတ်ပေါ့အ
ဲတကယ်ကတော့ဟို brain ချိုးဖောက်တယ်လို့ပြောနိုင်တာပေါ့ဆုံးဖြတ်ချက်အရေးကြီးတဲ့ဆုံးဖြတ်ချက်တစ်ရက်ကိုအလုံးသဘောတူမှချရမယ်ဆိုတဲ့ brain ရှင်းရှိထားတဲ့အခါကျတော့အခုသူတို့မဖိတ်ဘူးဆိုတဲ့ဆုံးဖြတ်ချက်ကအလုံးသဘောတူပြီးတော့ဖွဲ့ဝင်နိုင်ငံအလုံးသဘောတူပြီးတော့ချတာမဟုတ်ဘူးဖြစ်နေတယ်အဲမလိုက်နာဘူးဆိုတဲ့ကိစ္စမှာဆုံးဖြတ်ချက်တွေကိုမလိုက်နာဘူးဆိုရင်ဘလို့အရေးယူရမလဲဆိုတဲ့ဟာမပါတာကအဓိကပြဿနာဖြစ်နေတယ်အဲ့မှန်ကတော့အဲ့ဒီဆုံးမြတ်ချက်တွေကိုချတဲ့အချိန်မှာတကယ်လို့ဒီဆုံးမြတ်ချက်တွေကိုမလိုက်နာဘူးဆိုရင်အဲနောင်လာမဲ့အဆွေမျိုးတွေမှာ အဲ့ဒီမလိုက်နာတဲ့ကာယကံရှင်နိုင်ငံကိုမဖိတ်ဘူးဆိုတဲ့ဟာမျိုးပါခဲ့လို့ရှိရင်တော့ဒါဗြိတိန်ချိုးပေါက်ရမရောက်ဘူးပေါ့လေ
ဟုတ်ကဲ့သဘောတူညီချက်၅ချက်မှာအထူးကိုယ်စားထားရေးကိစ္စမှာတော်တော်လေးအာဆီယံဂျားထဲမှာတော်တော်လေးအခြေအလေဆွေးနွေးရတယ်လို့သိရပါတယ်မြန်မာနိုင်ငံဘက်ကလူလာတဲ့သူကထိုင်းနိုင်ငံဘက်ကလို့ကျွန်တော်တို့သိထားရပါတယ်ခင်ဗျာဒါပေမဲ့တကယ်တမ်းဘရူနိုင်းဘက်ကနေပြီးတော့ဘရူနိုင်းကလည်းအလှည့်ကြောက်ခတာဖြစ်တဲ့ခါကျတော့ဘရူနိုင်းကိုယ်စားလေအနေနဲ့ထားလိုက်ဘရူနိုင်းနိုင်ငံကကိုဒီအာဆီယံကိုယ်စားလေအနေနဲ့ထားလိုက်တာဘူးအဲ့တော့မြန်မာနိုင်ငံဘက်ကဒီပူးပေါင်းဆောင်ရွက်သွားပါမယ်လို့ပြောနေပြီမဲ့တကယ်တမ်းအလုပ်ဖြစ်ပါမလားဒီအာဆီယံကိုယ်စားလေနဲ့မြန်မာနိုင်ငံကြားမှာဥယျာဉ်ထုတ်အမြင်ဘယ်လိုရှိပါလဲ
ဟုတ်ပါတယ်ခုနကကိုသားညွန့်ဦးပြောသလိုပဲမြန်မာနိုင်ငံကသဘောတူတဲ့သဘောကျတဲ့ကိုယ်စားလေကိုတခြားနိုင်ငံတွေကသဘောမကျတဲ့လူသဘောမတူတဲ့နိုင်ငံတွေကလည်းရှိတဲ့အခါကျတော့ဆုံးဖြတ်ချက်ကမချနိုင်ဘူးဖြစ်နေတယ်အဲ့လိုဆုံးဖြတ်ချက်မချနိုင်ဘူးဖြစ်တဲ့အခါမှာဘရူနိုင်းနိုင်ငံကိုယ်စားလေကိုဂျားပေါ့နော်ဂျားဖြစ်တဲ့ဘရူနိုင်းနိုင်ငံကိုယ်စားလေကိုတင်သွင်းလိုက်တဲ့အခါမှာမြန်မာကအရင်ခိုင်းကဒီသံမဟောင်းကိုပဲသူတို့ကဆက်ပြီးတော့ထောက်ခံနေတာပေါ့အဲ့ဒီအချိန်မှာအဲဖီအားတစုံတရာရှိလာတဲ့အတွက်ကြောင့်မို့လို့သူကသဘောတူလိုက်ရတယ်လို့အဲကျွန်တော်တို့ကြားရတာပေါ့နော်အဲ့တော့ဆိုလိုချင်တာကမြန်မာကိုနိုင်ကသိပ်ပြီးတော့လိုလိုချင်ချင်ရှိလာတာတော့မဟုတ်ဘူးသို့တော့ဒီကိုယ်စားလှယ်မလာနိုင်တဲ့ကိစ္စကတော့အဓိကအားဖြင့်သူကမလာခင်မှာသူ့အနေနဲ့ဒီမြန်မာနိုင်ငံရဲ့ပြဿနာကိုဒီနိုင်ငံရေးအရာညှိနှိုင်းဆွေးနွေးဖို့ဆိုတဲ့ကိစ္စကအရေးကြီးတဲ့ကိစ္စဖြစ်နေတဲ့အတွက်ကြောင့်မို့ကြိုတင်ပြီးတော့ဒီဒေါံဆန်းစုကြည်တို့ NLD ဒီကျွန်တော်တို့နိုင်ငံခေါင်းဆောင်တွေဥသမရဥဝင်းမြင့်တို့နဲ့တွေ့ဖို့ကိစ္စကိုဆန့်ပြီးတော့ခရီးတောင်းတဲ့အခါမှာတွေ့ပွင့်မရလို့အဲ့ဒါကအဓိကပြဿနာဖြစ်တာပေါ့နော်အဲ့တော့တကယ်မှလည်းသူလာလို့ရှိရင်ကျွန်တော်ထင်တယ်မြန်မာနိုင်ငံကနေပြီးတော့သူတို့သွားနေတဲ့အလန်းကြောင်းနေအခုဒီလိုအာဏာသိမ်းရတာဘာကြောင့်မှမဲတွေမှမှမှုပြုလို့ပါစသဖြင့်ပြောနေကြဟာတွေကိုပဲပြန်နားထောင်ပြီးတော့ပြန်ရမယ့်အနေထားရှိပါတယ်။ဒါမှမဟုတ်သူကလည်းအဲ့တော့မထူးတဲ့ဒီခီးကိုဒီမလာတာလို့ကျွန်တော်တော့သုံးသပ်ပါတယ်။ဟု
တ်ကဲ့
အဲ့တော့ဆိုလိုချင်တာကတော့သိပြီးတော့ဒီအာဆီယံကလည်းပြီးတဲ့ပုံပြီးချစ်ရရောက်အမှန်တိုင်းနဲ့ပုံမပေါ်ပါဘူ
း။ဦးရထွန်းပြောသွားတဲ့အထက်မှာလည်းပါပါတယ်။အာဆီယံကဖိအားတွေကြုံနေတာပေါ့။အထူးသဖြင့်ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့အာဆီယံကဖိအားတွေခံနေရတယ်ဆိုတဲ့အမြင်ရှိကြပါတယ်ခင်ဗျာ။အဲ့တော့ဒီနေရာမှာအမေရိကန်လို့ယူဆပုံရပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုကသူတို့ထုတ်ပြန်ထားတဲ့မြန်မာအရေးထုတ်ပြန်ချက်ထဲမှာအမေရိကန်နဲ့တရုတ်နိုင်ငံကြားမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ common ground ပေါ့နော်။အခြေခံကျတဲ့သဘောတူညီချက်တခုတော့သူတို့မှာရှိထားပြီလို့အမေရိကန်နိုင်ငံကြီးဌာနကပြောခဲ့ပြီးတာရှိပါတယ်ခင်ဗျာ။အဲ့တော့အာဆီယံကိစ္စမှာအမေရိကန်အပြင်တရုတ်ကရောဖိအားပေးတယ်လို့ယူဆပါလား
တရုတ်ကဒိုက်ရိုက်တော့မဟုတ်တော့ဘူးလို့ထင်တယ်ကျွန်တော်နောက်ဆုံးဒီလေလာကျွန်တော်တို့စောင့်ကြည့်လေလာရက်တွေအရာကတော့ဆွန်ကော့ရှန်လာသွားပြီးတော့သူတို့တော်တော်လေးမျောလင့်တာပေါ့အဓိကပေါ်ပေါ်တင်တင်တရားဝင်လှုပ်ရှားတာကတော့အာဆီယံပေါ့နော်အာဆီယံကလှုပ်ရှား तू ကနောက်ွယ်ရနေပြီးတော့အာဆီယံအဲ့ဒီရွေးချယ်ခံရတဲ့ကိုယ်စားလှယ်နဲ့လည်းတွေ့တယ်အဲ online ကနေတွေ့တယ်နောက်သူ့ရဲ့သဘောထားတွေပြောတယ်နောက်တစ်ခါအဲသူတို့ပုံထိုင်းလဲလာပြီးတဲ့အခါကျတော့ဆွေးနွေးတယ်ဆွေးနွေးတဲ့အခါကျအဓိကအားဖြင့်ခုနအာဆီယံကိုယ်စားလှယ်လိုပါပဲဒေါံဆန်းစုကြည်နဲ့တွေ့ခွင့်တောင်းတဲ့အခါမှာပြင်းပြင်းထန်ထန်ဒီငင်းထန်ခံရတဲ့အခါတော်တော်လေးသူတို့အံ့ဩသွားပြီးတော့စိတ်ပြတ်သွားပုံရတယ်အဒီလိုဖြစ်ပြက်မျိုးကအရင်ကျွန်တော်တို့မဘာဒီကွန်မြူနစ်ပါတီနဲ့ပြုတ်ပြီးနဲ့ကြားမှာလဲဒီလိုမျိုးအတွေ့အကြုံပြဿနာမျိုးတွေရှိခဲ့ဦးတယ်သူတို့မျောလင်းတကြီးနဲ့အကြံပေးတာတိုက်တွန်းတာကိုမလိုက်နာတဲ့အခါမှာသူတို့စိတ်ပြတ်သွားတဲ့အခါမှာနှုတ်ထိတ်သွားတာပေါ့နှုတ်ထိတ်သွားပြီးတော့သူတို့ကတခြားနည်းနဲ့ပဲတခြားဟွာပဲကိစ္စတွေပဲတိုးတိုးတိတ်တိတ်ဆောင်ရွက်တာပေါ့အခုလဲကျွန်တော်ထင်တယ်သူကဒီမြန်မာခေါင်းဆောင်တွေကိုတော့ပြောလို့ဟိုဒီစီယုံလို့မရတော့ဘူးဆိုတဲ့အခါမှာခုနအမေရိကန်နဲ့ပဲသူကနားလည်မှုယူလိုက်တာမျိုးပေါ့နော်။နောက်အာဆီယံတို့ပါတို့လုပ်တဲ့ကိစ္စတွေအာဆီယံကအခုလိုဒီကောင်းဆောင်ကိုမဖိတ်ဘူးဆိုတဲ့ကိစ္စတွေမှာလည်းနှုတ်ဆက်ချင်းအားဖြင့်သဘောတူလိုက်တာမျိုးပေါ့။အဲအဲ့ဒီလိုတော့ဟိုရှိနိုင်တယ်။အဓိကအားဖြင့်တော့သူတို့က NLD နဲ့ဒီနာဇာကကိုဆွေးနွေးစေချင်တာပေါ့
။မြန်မာနိုင်ငံကအာဆီယံဖွဲ့ဝင်နိုင်ငံလည်းဖြစ်တဲ့အခါကျတော့အာဆီယံကိုခုနပြောလို့အာဆီယံအခုသဘောတူညီချက်၅ချက်တိုင်းလုတ်ပါဆိုပြီးတော့ပြောဆိုလာကြကုလသမဂ္ဂအပါအဝင်ပေါ်ပြောဆိုလာကြတယ်အဲ့တော့အာဆီယံကတော်တော်လေးထက်ထက်ဝင်နေအခုမြန်မာရေးကိုကင်လာတဲ့သဘောတော့ရှိပါတယ်ခင်ဗျာအဲ့တော့အာဆီယံကတကယ်မြန်မာရေးကိုညှိနှိုင်းနိုင်ပါမလားမြန်မာရေးကိုတကယ်တမ်းပြည်လည်အောင်လုတ်ပေးနိုင်ပါမလား
ခုမူလပင်ကို
ပဋိညာရတော့ဘာမှမလုပ်နိုင်ဘူးပေါ့သူတို့တိုက်တွန်းတာတို့အဲကျွန်တော်တို့ဒီစီယုံနာတို့အားလုံး consensus ဆိုတဲ့ညှိနှိုင်းနာတို့အဲ့ဒီလမ်းကြောင်းပဲရှိတာအဲ့တော့အဲ့လမ်းကြောင်းကနေခွဲထွက်ပြီးတော့အခုဟာကတော့သူတို့ရဲ့ပဋိညာကိုချိုးဖောက်ပြီးတဲ့အခါကျတော့ဖိအားပေးတဲ့လမ်းကြောင်းကိုသူတို့ရှောက်တာပေါ့ဒီလိုဒီလိုဖိအားပေးခြင်းကတော့အဲတစုံတရာအပြောင်းလဲဖြစ်လာနိုင်တယ်လို့မျှော်လင့်ရတာပေါ့လေ
လက်ရှိအဖြစ်စစ်ကောင်စီအနေနဲ့နိုင်ငံတကာမှာတန်တမာရေးအကြက်တဲရင်ဆိုင်နေရတယ်နိုင်ငံရေးအကြက်တဲရင်ဆိုင်နေရတယ်ဒီလိုအခြေအနေမျိုးမှာအာဆီယံဘက်ကအခုဖွင့်လာတဲ့ဘုံသဘောတူညီချက်၅ချက်ကသူ့အတွက်ထွက်ပေါက်ကောဖြစ်မလာနိုင်ဘူးလား
သူ့အတွက်ကတော့ဟိုဒီဟာကဟိုကျွန်တော်တို့နိုင်ငံတစ်ခုလုံးရဲ့ရှေ့ဟိုကအနာဂတ်ကောင်းစားရေးဟိုဟိုပေါ့ဥဒေထားမယ်ဆိုရင်ဒါကဂုံတိတ်္ခာရှိတဲ့ထွက်ပေါက်တစ်ခုလို့ကျွန်တော်တို့မြင်တယ်။ဘာကြောင့်လို့ဆိုတော့ NLD နဲ့ဒေါအောင်ဆန်းစုကြည်မပါတဲ့အနာဂတ်နိုင်ငံရေးဟာကျွန်တော်တို့တည်တည်ငြိမ်ငြိမ်အေးချမ်းချမ်းဖြစ်မှာမဟုတ်ဘူးဆိုတာကကျွန်တော်တို့ပြည်တွင်းကနိုင်ငံရေးအကြက်ခတ်တွေရောကဘာကဒီဟွာတွေရောမီဒီယာတွေရောလေ့လာသုံးသပ်တဲ့သူတွေရောသိတယ်လို့တရုတ်ကလည်းအဲ့ဒါကိုကောင်းကောင်းသဘောပေါက်တယ်။ဒါကြောင့်တရုတ်ကဒီတစ်ခေါက်မှာဆိုလို့ရှိရင်ဟိုစစ်ကောင်စီဘက်ကရက်တယ်လို့ပရမမြင်ရပြီမြင်အခုကသူကအချင်းလေးကိုကောင်းကောင်းကြီးသဘောပေါက်လာတဲ့အခါကျတော့ဒီတိုင်းသာဆက်သွားရင်သူတော့မဲ့အနာကညီညီညွတ်ညံမှုတွေကဒီအေးချမ်းချမ်းဖြစ်မှာမဟုတ်ဘူးအန်ဒီယကင်းချင်းနဲ့လုံလုံချုံချုံဖြစ်မှာမဟုတ်ဘူးဆိုတော့သဘောပေါက်လာတဲ့အခါကျသူကအနာကနိုင်ငံရေးမြန်မာနိုင်ငံရေးမှာ NLD နဲ့အဲဒီဒေါန်ဆန်းစုကြည်တို့ကပါကိုပါရမယ်ဆိုတော့ဟာအဲ့ဒီအမြင်ခိုင်ခိုင်မာမာရှိထားပုံရတယ်